ပကွေးမြို့ပေါ်ကကာရာအိုကေတချင်းစုကန်တစ်ခုမှာမနေ့ည10နာရီကျော်ကနိုင်ရွက်ကျော်အကြအောင်မိလောင်ကျွမ်းတာကြောင့်လူပေါင်း16ဦးသေဆုံးသွားခဲ့ပါတယ်။ဘာကြောင့်အခုလောက်သေဆုံးသူအရေအတွက်များသွားသလဲဆိုတာကိုမကွေးတိုင်းဒေသမိသက်ဦးစီးဌာနမှညွှန်ကြားရေးမှူးဦးအောင်ဝင်းစင်က VOA ကိုအခုလိုပြောပါတယ်
။ KDV ကရဲ့သဘောအရအတွင်းကနေမှသူတို့ကသူတို့တချင်းနဲ့သူတို့စုညံနေမယ်။အပြင်ဘက်ကအတွင်းဘက်ကအတန်လည်းအပြင်မထွက်အောင်လုပ်ထားတဲ့အတွက်အပြင်ကအတန်လည်းအတွင်းကိုမရောက်ဘူးခင်ဗျ။အပြင်ဘက်မှာမီးလောင်နေတာကိုအတွင်းထဲကလူကလည်းမသိနိုင်ပါဘူးခင်ဗျ။သူတို့သိတဲ့အချိန်မှာလည်း KTV ကန်းတွေကအတန်ငိုထိန်းချုပ်တဲ့စနစ်ပေါ့နော်။အရင်မြုပ်တွေပါတွေကအစမီးလောင်လို့ရှိရင်ထွက်တဲ့အငွေကလည်းအစိတ်ငွေပုံစံမျိုးပေါ့။လူကိုမူးမိုက်ပြီးတော့မူးမူးမေလဲသွားတဲ့သဘောမျိုးပါပဲ။အဲ့တော့သူကအောက်ထက်ကိုဆင်းမှုအပေါ်ထက်မှာဖြစ်တာပါ။အောက်ထက်ကိုဆင်းမှုကလည်းလေကားတစ်ခုပဲရှိပြီးတော့အဲ့လေကားကိုအချိန်မီသူတို့မသွားနိုင်တဲ့မထွက်နိုင်တဲ့အတွက်ကြောင့်မို့လို့အဲ့ဒီထဲမှာပဲမီးဝမွင်းတဲ့ဒဏ်ရာပေါ့ suffocation တစ်ပြီးတော့တေဆုံးသွားပါခင်ဗျ။
သေဆုံးသူ16ဦးမှာ15ဦးကအခင်းဖြစ်တဲ့နေရာမှာတင်သေဆုံးတာဖြစ်ပြီးတူဦးကတော့ဆေးရုံမှာသေဆုံးတာပါသေဆုံးသူ15ဦးထဲမှာအမျိုးသမီးက9ဦးအမျိုးသားက12ဦးဖြစ်ပြီးအမျိုးသမီးတွေအားလုံးဟာသချင်းစုခန်းကဖြစ်တယ်လို့မိသက်ဦးစီးမှုကပြောပါတယ်မိလောင်ချင်းကသချင်းစုခန်းအပေါ်တက်မှာအခုလိုသေဆုံးသွားသူတွေအပြင်အန်ဒီယမဖြစ်ပဲလွတ်သွားတဲ့ဆိုင်ကဇပွဲထိုးတစ်ယောက်ပဲရှိတယ်လို့ဆိုပါတယ်ခင်ဗျ